2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ရွေးချယ်မဲတွေဟာစစ်အာဏာသိမ်းမှုတွေကြောင့်ပြတ်သုံးခဲ့ရပါတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်ပါတီပေါင်း40ကိုဖျက်သိမ်းခဲ့ပါတယ်။ဒီအပေါ်မှာဘလို့တုတ်ပြန်ကြတယ်လဲဆိုတာနဲ့ဆက်ဆက်ပြီးတန်လွင်ခဲ့ရဲ့ပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရှင
်။ပြည်သူအများစုကလည်းပဲကနေရွေးကောက်ပွဲကိုမျှော်လင့်နေရမဟုတ်ဘူးနိုင်ငံရေးပါတီတွေကိုမျှော်လင့်နေရမဟုတ်ဘူးစစ်အုပ်စုကိုနိုင်ငံရေးစီးအပြင်ရောက်သွားအောင်မောင်းထုတ်ဖို့ကိုကြိုးစားနေကြတာဖြစ်တယ်လို့အဲကျွန်တော်တို့အဲ့လိုနားလည်တယ
်စစ်ကောင်စီကဒီတစ်ပတ်အတွင်းမှာပဲမြန်မာနိုင်ငံအတွင်းကအင်အားကြီးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပြင်ပါတီပေါင်း40ကိုဖျက်သိမ်းလိုက်တဲ့အပေါ်ပါတီဝင်တူကအမှတ်ချက်ပြုထားတာပါရွေးကောက်ပွဲအတွက်သတ်မှတ်ထားတဲ့ရက်ပေါင်း60အတွင်းပါတီမှတ်ပုံမတင်တဲ့အကြောင်းပြချက်နဲ့ဖျက်သိမ်းလိုက်ရတာဖြစ်တယ်လို့စစ်ကောင်စီလက်အောက်ခံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်။2020ရွေးကောက်ပွဲမှာမဲစင်းမှားတယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကတနိုင်ငံလုံး 82.4% ခန့်နဲ့အနိုင်ရခဲ့တဲ့ NLD ပါတီကိုဖျက်သိမ်းလိုက်တဲ့အပေါ်ဒီမိုကရေစီလိုလားတဲ့ပါတီကိုရှင်ထုတ်လိုက်တာဖြစ်တယ်လို့နိုင်ငံရေးလှလသူတွေကဆိုကြပါတယ်။2020ရွေးကောက်ပွဲမတိုင်ခင်ကလည်းစစ်ဆိုးရလက်ထက်ဖြတ်သိမ်းခံခဲ့ရတာကြောင့်ဒီတချိန်ဟာ NLD ပါတီအတွက်စစ်အာဏာရှင်စနစ်အားဒုတိယအကြိမ်မြောက်လို့ဆိုနိုင်ပါတယ်။ဒီလိုအကြိမ်ချင်းဖြတ်သိမ်းခံခဲ့ရပေမဲ့လည်းဝေရရှင်ပြိုင်တဲ့ရွေးကောက်ပွဲတိုင်းမှာရှာကန်တော်အများဆုံးအနိုင်ရခဲ့တာကြောင့်ပြည်သူတွေထောက်ခံနေသူပါတီဆက်ရှင်တဲ့နေမှာကိုအမှားကပါတီဝင်တွေကတော့ယုံကြည်ကြပါတယ်။NLD ပါတီဝင်ဒလမဲဆန္ဒနဲ့အမှန်တည်းရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဥပပိုးဦးက
ပါတီရှိတာမရှိတာနဲ့မဆိုင်ပါဘူးเนาะပါတီဖြတ်တာနဲ့မဖြတ်တာနဲ့လည်းမဆိုင်ပါဘူးเนาะပါတီဝင်နေတဲ့ပြည်သူတွေပေါ်မှာတိတ်ကိုနေတဲ့ကိစ္စဒါလားစက်ကဆမ်းနေတာဆိုင်တဲ့ကိစ္စရဖြစ်နေပါလေပြည်သူရှိသေးရေကျွန်တော်တို့ပါတီရှိမယ်ဆိုတော့เนาะပါတီဒီပါတီခေါင်းဆောင်ရဲ့ဩဝါဒကိုကန်ဆယ်ပြီးတော့ကျွန်တော်တို့တွေနော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကမြန်မာနိုင်ငံဒီမိုကရေစီရေးတဲ့နော်အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးဘက်ကိုကျွန်တော်တို့အမြဲရှိနေပါဖြစ်ပါတယ်ခင်ဗျာမြန်မာပြည်သူတွေတောင်းတနေတဲ့နော်ဒီမိုကရေစီကိုကျွန်တော်တို့ပြည်သူလက်ဝဲပြန်လည်ရောက်ရှိဖို့အတွက်ကိုကျွန်တော်တို့ကြိုးပမ်းသွားမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီအနေနဲ့အာဏာချသိမ်းတဲ့ရက်ကလေးက NLD ပါတီဝင်တွေကိုကနအူးဖမ်းဆီးခဲ့ပြီးဒီနေ့ထိဆို1200ကျော်အဖမ်းခံထားရပါတယ်ကြအပြင်26ဦးကတော့စစ်ကြောရေးစခန်းနဲ့အချင်းထောင်တွေထဲမှာအသက်ခံခဲ့ရတယ်လို့ NLD ရဲ့ဗဟိုအလုပ်ကော်မတီက match 29ရက်မှာထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီရဲ့အကြောင်းမဲ့အသက်ခံရတဲ့ NLD ပါတီဝင်63ယောက်ရှိခဲ့ပြီးဗဟိုကော်မတီဝင်2ဦးလည်းဖြစ်တဲ့လူသိများထင်ရှားသူဦးဖြိုးစရာတော်ကိုလည်းတည်ထောင်ပေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုအမျိုးမျိုးဖိနှိပ်ခံရတဲ့ရွေးကောက်ပွဲအနိုင်ရပါတီဒါမကပဲဖြတ်သိမ်းခံရတဲ့ထဲမှာလူမှုထောက်ခံမှုတွေများခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့လူ့ဘောင်တေဒီမိုကရက်တစ်ပါတီ DPNS တို့လိုပါတီကြီးတွေပါပါဝင်ခဲ့ပါတယ်ပြည်သူလူထုထောက်ခံမှုနဲ့ယက်တီနေတဲ့ပါတီတွေဖြစ်တာကြောင့်လူထုသဘောထားဆန္ဒနဲ့တွေ့ဖယ်ပြီးစစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲကိုဝေရောက်ရှင်ပြိုင်မှာမဟုတ်တာကမှတ်ပုံမတင်ထားတဲ့ပါတီတွေရဲ့သဘောထားယက်တီချက်ပါ SNLD ပါတီရဲ့ဗဟိုအဖွဲ့ဝင်တဦးဖြစ်တဲ့ဆိုင်းထွန်းညံကနိုင်ငံရေးလမ်းကြောင်းထဲမှာလူထုနဲ့အတူတူသွားတဲ့ပါတီဖြစ်တာကြောင့်ရှေ့ဆက်ခရီးစဉ်မှာလည်းပြည်သူလူထုတွေနဲ့ပဲလက်တွဲသွားမှာဖြစ်တယ်လို့ဆိုပါတယ်
အနာဘိနေဒီမနစ်ကျော်ကာလမှာလည်းပဲဟိုလွတ်တော်တို့ဘာလို့မသိရတာလဲဆိုတော့ကျွန်တော်လည်းတော့လုံနေတယ်တော့လုံနေတယ်လေ။ဘာကြီးတာဓမ္မလို့လုံလိုက်ပေါ့အဲအဲ့လိုပဲရှိတာပေါ့။ပြည်နိုင်ငံအခြေအနေကဘယ်လိုဖြစ်သွားမလဲဆိုတော့ခံမရခက်တယ်။တုံးတက်လိုက်တော့ယာတိကုတုမကောင်းပေါ့နိုင်ငံရေးအခြေအနေအဲ့လိုပဲပြောနိုင်တော့ပါ။အခြေအနေတွေပြန်ကောင်းလာမယ်ဆိုလို့ရှိရင်တော့ဒီထောင်တော့ရပ်တည်သွားမယ်အနေအထားမျိုးရှိတယ်လို့တုံးတက်ရတာပေါ့။အဲပြောနိုင်တယ်ဥစ္စာကတော့ SNLD ကတော့ခုလူကြီးတွေမာလာတဲ့အတိုင်းပါပဲတတ်နိုင်တယ်လောက်ပေါ့ဒီ SNLD ကဖော်တာလေးအားလုံးတတ်နိုင်တယ်လောက်လူထုထက်ကနေပြီးတော့မှလူကြီးရဲ့ကဏ္ဍနဲ့အတူတူနိုင်ငံကြီးလမ်းကြောင်းနဲ့ဆောင်ရွက်နေတာဖြစ်ပါတယ်ဒါကြောင့်မလို့ဒီရေးကောက်ပွဲမှာမဆိုပါလေဒီလူထုကြားထဲမှာဆိုရင် SNLD ပါဝင်ခြင်းအဖြစ်ဒီလူထုကလည်းဒီနာအားရကြတယ်ထောက်ခံအားပေးကြတယ်ရှေ့လျှောက်မှာလည်းတူနည်းမကောင်းပဲဒီနိုင်ငံကြီးတရက်ပြန်ပြီးတော့မှပါတီတရက်နဲ့ပြန်ပြီးတော့ရရှိလာမယ်ဆိုရင်တော့လူတွေအများအားဖြစ်တယ
်စစ်ကောင်စီအနေနဲ့အခုလိုပါတီတွေကိုဖျက်သိမ်းလိုက်တဲ့အပေါ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ် ဗြိတိန်၊ဂျာမနီ၊ပြင်သစ်၊ဩစတြေးလျနဲ့ဂျပန်နိုင်ငံတွေကကန့်ကွက်ကြောင်းထုတ်ပြန်ခဲ့ကြပြီးမြန်မာလူထုရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်ကိုထိပါတာဖြစ်တယ်လို့ဝေဖန်ခဲ့ကြပါတယ်စစ်ကောင်စီကိုလည်းဖန်စီကန်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့အပါအဝင်ပြည်သူလူထုတွေလက်ခံထားတဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီပြန်လည်တည်ဆောက်ဖို့ကိုပါဖိအားပေးတိုက်တွန်းထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကကန့်ကွက်ကြောင်းစာထုတ်ခဲ့ကြပေမယ့်တရုတ်နဲ့အာဆီယံကတော့ဒီနေ့အချိန်ထိသဘောထားတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။စစ်ကောင်စီပြောင်းဝင်ရဖို့ကြိုးစားမင်းထွန်းကတော့ဝင်ရရှင်ပြိုင်မဲ့ပါတီဝင်တွေစီယုတ်ရေးဆင်းတဲ့အခါချင်းချောက်မှုဖိအားပေးမှုအကြက်ကင်ခံရမှုတွေရှိနိုင်တဲ့အတွက်ရုပ်ောက်ပွဲကျင်းပရမယ့်ရက်ကိုတိတိကျကျမပြောနိုင်သေးဘူးလို့ဆိုထားပါတယ်။ဒါပြင်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအားပေးတဲ့ပြည်ထောင်စုကိုတည်ထောင်သွားမှာဖြစ်တဲ့အတွက်အထွေထွေရုပ်ောက်ပွဲကိုမဖြစ်မနေကျင်းပသွားမှာဖြစ်တယ်လို့လည်း VOA သတင်းဌာနကဖြေကြားထားပါတယ်။တစ်ဖက်မှာတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာမဖြစ်လာနိုင်ဘူးလို့နိုင်ငံရေးကျွမ်းကျင်သူအတိုင်းဝိုင်းကခန့်မှန်းချတာတွေလည်းရှိနေပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးတန်းစွန်နိုင်က
ဟုတ်ရွေးကောက်ပွဲဘယ်တော့ကျင်းပမယ်မှမသိဘဲနဲ့ရွေးကောက်ပွဲမှာဒီနေ့ပြီးလူညုံမှုရအောင်လုပ်ပြီးတော့ကျင်းပမယ်လို့ပြောတဲ့အတွက်ဒီရွေးကောက်ပွဲဟာဘယ်တော့မှမကျင်းပနိုင်တော့တာလေဖြစ်သွားနိုင်တဲ့အခြေအနေဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာပေါင်းဝင်မရတဲ့ပါတီကြီးကလည်းဘာမှပေါင်းဝင်မရတဲ့အတွက်ဝန်ကြီးကြီးကိုကြားလိမ့်မယ်လို့ကျွန်တော်တို့မြင်ဆောက်ပါဘူး။သူတို့မှထောက်ခံတဲ့လူအပြည့်အဝရှိကြပါတယ်။ဒါကြောင့်မို့နောက်ဒီချိန်ဖြစ်ပေါ်လာတဲ့ဒီမိုကရေစီမိကြပြီးပြန်မြတ်တဲ့လွတ်လပ်တဲ့ဒီလိုပေါ်ဒီမှာလို့ပြန်ပါလိမ့်မယ်လို့ပြောနေပါတယ်။
လက်ရှိမှာမှတ်ပုံပြန်တင်ခဲ့ကြတဲ့နိုင်ငံရေးပါတီအများစုကတော့စစ်ယူနီဖောင်းလေးအစိုးရကျင်းပတဲ့2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီတွေလည်းဖြစ်ပါတယ်။စစ်ကောင်စီပြဋ္ဌာန်းတဲ့ပါတီမှတ်ပုံတည်ရေးဥပဒေတင်မှာတော့ပြည်ထောင်စုတဝင်းလုံးမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့မှတ်ပုံတင်ပြီးရက်90အတွင်းပါတီဝင်ဥယျာဉ်တသိန်းရှိရမှာဖြစ်ပြီးရမုံငွေ3000ကိုမြန်မာစီဝါရေးဘဏ်မှာဗန်စင်းဖွင့်ရမှာပါ။ရွေးကောက်ပွဲအတွက်မှတ်ပုံပြန်တင်ခဲ့တဲ့ပြည်သူပါတီကအထွေထွေအထွန်းရမှုဦးကျော်ထွေးကတော့နိုင်ငံရဲ့တခုတည်းသောထွက်ပါဟာရွေးကောက်ပွဲဖြစ်တယ်လို့ဆိုပါတယ်
။ဒီကိုပဲလုပ်လိုက်တယ်ဆိုလို့ရှိရင်ဘာလို့ဒီလိုဟိုကာယုတ်တယောက်တည်းနဲ့ရောစစ်အမိန်နဲ့အုပ်ချုပ်နေတာတွေရောညသားရဲ့စီမံခန့်ခွဲမှုကပုံပြီးတော့အားကောင်းလာမယ်လို့ကျွန်တော်မြင်ပါတယ်။ဒီစစ်တပ်ရဲ့လွှမ်းမိုးမှုကနေပြီးတော့တမ်းမျိုးစစ်ပုံကျင်းသွားအောင်ဒီတိုင်းသားရဲ့ Federalist တမ်းမျိုးညီညာရေးဒီမိုကရေစီတွေကိုပုံရရှိလာအောင်တစောသားနဲ့ကျူလာပြီးဆောင်းသွားနိုင်မယ်လို့ကျွန်တော်ယူပါတယ်။ဒီယူရောကနီလန်မဟုတ်လို့ရှိရင်ကျွန်တော်ဘယ်နီလန်ကိုကျွန်တော်လုပ်ကြမလဲ။လက်နက်ကင်တော်လိုင်းနီလန်အောင်ပြင်မယ်မောင်းတင်းဆိုတာနီလန်အချင်းချင်းကြည့်ရင်ပြနိုင်တယ်။ဘောဘောမလက်နက်ကင်တော်လိုင်းနဲ့ဒီမူစီကျော်သွားတယ်ဆိုတော့လည်းဟိုနမူနာမရှိဘူး။ဆိုတော့ဟိုအောင်မင်းနာမောင်းတင်းနာပါတာဒီနိုင်ငံရေးနီလန်နာလေးဒီပါတီထောင်ပြီးတော့ဒီရန်သာဆူအဖွဲ့ကြီးဖွဲ့ပြီးတော့ဆောင်းတဲ့နီလန်နာလေးပြည်သူလူထုနဲ့တိုင်းပြည်ထိခိုက်နေတာကိုအနည်းဆုံးဖြစ်တဲ့အတွက်ကျွန်တော်ဒီရောက်မှကျွန်တော်အဓိကရွေးချယ်တာပါ။
စစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကြောင့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပိုတိုးလာနိုင်ပြီးဖိနှိပ်မှုတွေလည်းပိုများလာနိုင်တယ်လို့နိုင်ငံတကာပဋိပက္ခလိလာရေးအဖွဲ့ ICG ကထုတ်ပြန်ထားပါတယ်။ရွေးကောက်ပွဲကိုစန့်ကျင်တဲ့အဖွဲ့အစည်းတွေကိုစစ်ကောင်စီဘက်ကဖိအားပေးတိုက်ခိုက်ကြတွေပိုတိုးပြီးလှုပ်လာနိုင်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဘာမာကမ်ပိန်း UK ကလည်းစစ်ကောင်စီအနေနဲ့ပါတီတွေကိုဖျက်သိမ်းလိုက်တာဟာလူ့အခွင့်အရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုနောက်ပြန်ဆုတ်ဆီးတယ်လို့ထုတ်ပြန်ထားပါတယ်။စစ်တပ်မပါဝင်တဲ့နိုင်ငံအနာဂတ်တစ်ခုဖြစ်လာဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကူညီပေးသင့်တယ်လို့လည်းကြိုက်တွန်းခဲ့ပါတယ်။လူ့ပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုအဆုံးထိဆန့်ကျင်သွားဖို့လိုတယ်လို့တော်လိုက်ရေးအင်အားစုတွေကိုဆိုထားပါတယ်
။ဆာကသူ့နိုင်ငံရေးထွက်ပေါက်တော့ကိုသူကဟိုအဆင်ပြေတဲ့နေရာသူထွက်မှာပဲ။ဆိုတော့ရွေးကောက်ပွဲလှုပ်လို့သူတို့အဆင်ပြေရွေးကောက်ပွဲလှုပ်မယ်။ကျင်းတယ်ကကျွန်တော်တို့ကသူတို့ရဲ့နိုင်ငံရေးထွက်ပေါက်မှန်သမျှကိုတတ်နိုင်မှာကျွန်တော်တို့ပိတ်ဖို့တော့ကျွန်တော်တို့ကြိုးစားမှာပဲ။ဟိုနိုင်ငံရေးပါတီတွေကရွေးကောက်ပွဲဝင်မယ်လို့ပြောရင်လည်းအဲ့နိုင်ငံရေးပါတီတွေကဆာရဲ့အဓိကနိုင်ငံရေးအခင်းချင်းကိုသူတို့ကထောက်ခံတယ်လို့ဖြစ်တာပေါ့။အဲ့တော့သူတို့ပြည်သူကသူတို့ကိုမုန်းမှာပေါ့။အဲ့တော့ပြည်သူအများစုရဲ့စံသားကိုဖြည့်ဆည်းရမှာကျွန်တော်တို့တော်လိုင်းရေးလုပ်တဲ့ပုံကိုယ်တွေတော်လိုင်းရေးလုပ်တဲ့အဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေဒါကပြည်သူအများစုရဲ့သဘောဆန္ဒကိုဖြည့်ဆည်းဖို့ကျွန်တော်တို့ကြိုးစားပေးကြရမှာဖြစ်တယ်လို့ကျွန်တော်တို့အဲ့လိုနားလည်တယ်
။စစ်ကောင်စီဥဆောင်ပြီးကျင်းပမယ့်ယူကောက်ပွဲကိုပြည်သူလူထုကမယုံကြည်ထားသလိုကောင်းမွန်တဲ့အရေးတစ်ခုဖြစ်လာမှာမဟုတ်ဘူးလို့ယူဆကြပါတယ်။လ Luru Taukan Abide Party Rigo Bipebi, Sikansi Luja Party Rineta, Pulopo Pinsinida, D. Rigopweha, Sitaya Trapatku Nine, Yolon Polamla, Suragaro, Santi Yame Chinima, Shini Barin, Tidrin Samago, Tanlin Kaka, Bipo Tara, Piparin.